မေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အစိုးရတည်ဆောင်ရွက်မဲ့ COVID-19 ကရောဂါတုံ့ပြန်ရေးအစီအစဉ်လေးကိုကြားသာပေးနေတော့ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒေါ်လာ1ထရီလီယံနီးပါးအသုံးပြုပြီးကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်အဆင့်နှစ်ဆင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောကြားပါတယ်
။ My first step, the American Rescue Plan that will tackle the pandemic and get direct financial assistance and relief.
ပထမအဆင့်အနေနဲ့အမေရိကန်တွေကိုကယ်တင်မဲ့အစီအစဉ်ကကာယရောဂါတိုက်ဖျက်ရေးနဲ့ငွေကြေးထောက်ပံ့မှုအလို့အဆုံအမေရိကန်တွေကိုဓာတ်ရိုက်အကူအညီပေးသွားမှာဖြစ်တယ်လို့ရွေးကောက်ခံသမ္မတဘိုင်ဒန်ပြောကြားသွားတာပါပြည်သူတယောက်ကိုဒေါ်လာ1400ထောက်ပံ့ငွေပေးပြီးဘေးအန္တရာယ်ကင်းခြင်းနဲ့ကျောင်းတွေပြန်ဖွင့်နိုင်အောင်ဆောင်ရွက်ရေးတနင်္ဂနွေလုံးကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေဆောင်ရွက်ရေးနဲ့အလုံးလက်မဲ့ဖြစ်နေသူတွေကိုပြည်ထောင်စုအစိုးရထောက်ပံ့ငွေတစ်ပတ်ကိုဒေါ်လာ400စက်တင်ဘာလအထိပေးရလို့အစီအစဉ်ထဲမှာပါဝင်ပါတယ်အသေးစားစီးပွားရေးလုပ်ငန်းတွေအထူးသဖြင့်လူကြီးမဟုတ်သူတွေပိုင်တဲ့လုပ်ငန်းငယ်တွေအပေါ်စီးပွားရေးကြားကန့်ပေးရေးကိုလည်းအစီအစဉ်ထဲမှာအသေးစိတ်ထည့်သွင်းထားပါတယ်။ဒေါ်လာ 1.9 ထရီလီယံသုံးဆွဲမဲ့အစီအစဉ်ဟာရည်မှန်းချက်ကြီးမားပေမဲ့အောင်မြင်နိုင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအစီအစဉ်ဥပဒေကြမ်းကိုစွတ်တော်မှာအမြန်ဆုံးအတည်ပြုနိုင်ဖို့လိုအပ်ကြောင်းလည်းရွေးကောက်ခံသမ္မတဘိုင်ဒန်ရဲ့မိန့်ခွန်းထဲမှာအလေးထားပြောကြားခဲ့ပါတယ်။